စီးရဲအကူအညီတွေလိုအပ်နေတဲ့ယူကရိန်းနဲ့အတူသွေးစည်းညီညွတ်မှုကိုပြသနိုင်မှုအတွက်အကူအညီတွေပေးနိုင်ရေးဆွေးနွေးဖို့ဒေသတွင်းဂျာမနီပြင်သစ်နဲ့ပိုလန်နိုင်ငံကခေါင်းဆောင်နေဒီကနေ့ဂျာမနီနိုင်ငံဘာလီမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရုရှားမှာတော့သမ္မတဗလာဒီမီယာပူတင်နဲ့ဆက်အာဏာဆက်ရဖို့တေချာနေတဲ့ရွေးကောက်ပွဲတွေကျင်းပနေချိန်မှာယူကရိန်းအရေးဥရောပခေါင်းဆောင်၃ဦးအခုလိုတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ဝိုင်မာထရိုင်ဂယ်လို့ခေါ်တဲ့ဥရောပရဲ့အဓိကအင်အားကြီး၃နိုင်ငံရဲ့မဟာမိတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဂျာမနီကိုရောက်နေတဲ့ပြင်သစ်သမ္မတအီမနွေမက်ခရွန်နဲ့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်ထက်ခ်တို့ကိုအင်ရှင်ဂျာမနီဝန်ကြီးချုပ်အိုလက်ဖ်ရှိုလစ်ကကြိုဆိုခဲ့တာဖြစ်ပါတယ်။အရင်တုန်းကပိုလန်အမျိုးသားရေးဝါဒီအစိုးရလက်ထက်မှာတော့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပြီးတဲ့နောက်မှာဒီနိုင်ငံတွေကြားမှာဆက်ဆံရေးပြန်ပြီးတော့ကောင်းအောင်တည်ဆောက်နေဖို့စ조사နေကြတာလည်းဖြစ်ပါတယ်။ဒီလိုမျိုးအနောက်ဥရောပနိုင်ငံတွေကစီးရဲအကူအညီတွေရဖို့ကိုလည်းယူကရိန်းကမျှော်လင့်နေတာပါ။ယူကရိန်းထက်အင်အားပိုကြီးပြီးတော့ပိုကောင်းတဲ့ရုရှားစစ်တပ်ကယူကရိန်းစစ်မျက်နှာပြင်နေရာတော်တော်များများမှာအင်အားတိုးမြင့်ပြီးတော့တိုက်ခိုက်လာနေတာကိုခုခံမှုအတွက်ယူကရိန်းအနေနဲ့ခက်ခက်ခဲခဲစ조사နေရချိန်မှာပဲဥရောပသမ္မတကကယူကရိန်းအတွက်အမြောက်ကြီးတတန်းထုတ်လုပ်ပေးမယ့်အစီအစဉ်ကလည်းအပြည့်အဝမထုတ်လုပ်နိုင်သေးသလိုအမေရိကန်တို့ရဲ့အကူအညီကလည်းသူ့နိုင်ငံတွင်လက်တလောနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ကြံ့ကြာနေတာဖြစ်ပါတယ်ရှင်။